စင်တင်ဆက်သွားမယ်တန်ရင်တည်လွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမှာရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအစ်စ်နိုင်ငံကြီးစီမွေးပွဲကျင်းပတဲ့တည်မူရစီဝါကင်းစင်မှုအတွက်ကချင်ပြည်နယ်ကလူထုထောင်ကနန်းကဆန္ဒထုတ်ဖော်လမ်းလျှောက်တယ်ဆိုတာနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအုပ် KNU နဲ့အစိုးရတက်မလို့ကြားဖြစ်ပွားတဲ့စစ်ရေးအခြေအနေတွေကိုကြားကြရမှာပါရှင်
။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားချက်နဲ့ရှမ်းပြည်နယ်အစိုးရက UCB တောင်ကြီးမြို့မှာ၃ရက်ကြာကျင်းပခဲ့ပါတယ်။ April 23ရက်နေ့ကနေ25ရက်နေ့အထိတောင်ကြီးမြို့တော်ခမ်းမမှာကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာရှမ်းပြည်တိုင်းရင်းသားအသီးသီးရဲ့ကိုယ်စားလှယ်များနိုင်ငံရေးပါတီလူမှုအသင်းအဖွဲ့ကိုယ်စားလှယ်များအပြည့်ရထားတဲ့လက်နက်ကင်တပ်ဖွဲ့ကိုယ်စားလှယ်များစုစုပေါင်း400ကျော်တက်ရောက်ခဲ့ပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးမြို့နယ်အတွင်းရင်းမူနန်းမြဦးကတော့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးဘဲတောင်ကြီးမှာဒေသအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာပြည့်ပြည့်စုံမှုမရှိဘူးလို့ဆိုပါတယ်ဒီအကြောင်းကိုနောက်ပိုင်းမှာလည်းကြားကြရမှာပါ
ရခိုင်ပြည်နယ်စစ်တွေအချင်းထောင်မှာဖမ်းဆီးခံရတဲ့မြောက်ဦးမျိုးကမြတ်တဆောင်ဆရာတော်ဦးနန္ဒသာရနဲ့ဥခိုင်နေမင်းတို့လူမြောက်ဖို့အတွက်ကြောက်တော်မြို့မှာလူထု900ခန်းကသာနာပြတောင်းဆိုခဲ့ကြပါတယ်ဒီလ24ရက်နေ့ကတောင်းဆိုခဲ့ကြတာပါရခိုင်တပ်မတော် AA ရဲ့ရှင်းနေမြောက်အတိတ်မှဖလားပေါ်လုံးပြန်ပွဲဦးစီးကျင်းပါလို့ရဲကဆရာတော်ကိုဖမ်းဆီးထောင်ချပြီးမတရားအတင်းဆက်တွယ်မှုပုံမှဆက်ခွန်တင်နဲ့တရားစွဲဆိုထားပါတယ်၎င်းတို့လူမြောက်ဖို့အတွက် AB လ21ရက်နေ့ကလည်းမြောက်ဦးမြို့မှာလူထု900ကျော်ကစန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါသေးတယ်
ရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလတန်မြစ်နယ်ပြည်လောင်းတင်ရွာဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ကစစ်ဘေးရှောင်ချင်းပြည်သူရာကနန်းဟာနေရက်အသီးသီးပြန်နေကြပါတယ်။ April 20ရက်နေ့ကမိသားစု62စုလူဦးရေ300ကျော်ဟာသူတို့ရဲ့ဇာတိရွာဖြစ်တဲ့ပြင်ဆိုရွာကိုပြန်သွားကြတာဖြစ်ပါတယ်။စစ်ဘေးရှောင်ပြည်သူတွေပြန်လည်အခြေချနေထိုင်ဖို့အိမ်ထောင်စုတစုစီအတွက်တက်35သိန်းတန်တဲ့နေစရာအိမ်နဲ့အတူမိသားစုတစ်ခုငွေကျပ်3သိန်းစီပေးကမ်းထောက်ပံ့ခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်စီပင်သားရရေးလျှက်စစ်နဲ့ဆက်မှုလက်မှုဝန်ကြီးဆလန်းအိုက်ဆက်ခင်ကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တို့ကြား2015ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ
်တနင်္လာရီတိုင်းဒေသကြီးတိုင်းတိုင်းမြို့နယ်မှာတနင်္ဂနွေလုံးပြစ်ခတ်ရက်ဆဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်မြို့သားအစည်းအရုံး KNU နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဤပီလာ22ရက်နေ့ကဖြစ်ပွားခဲ့တာပါ။အစိုးရတပ်မတော်စစ်ကြောင်းက KNU ထိန်းချုပ်နယ်မြေတွင်ဝင်ရောက်လှုပ်ရှားလို့တိုက်ပွဲဖြစ်ရတာဖြစ်တဲ့အတွက်ဤပီလာ28ရက်နေ့မှာပြုလုပ်မဲ့ပြစ်ခတ်တိုက်ခိုက်မှုရက်ဆဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီပြည်နယ်အဆင့် JMCS ရဲ့ဆွေးနွေးပွဲမှာဆွေးနွေးတင်ပြသွားမယ်လို့ KNU ဘက်ကပြောပါတယ်။ကရင်မြို့သားအစည်းအရုံး KNU အနေနဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စရေးတဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းပိတ်နဲ့ပဝဲခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ပထမဆုံးအကြိမ်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ဒေတာအတွင်း KNU တာဝန်ရှိသူကပြောပါတယ်
။ကချင်ပြည်နယ်အတွင်းမူရစေဝါကင်းစင်ဖို့ကချင်ပြည်နယ်တဝန်းကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြဆူတောင်းဝတ်ပြုတဲ့အစီအစဉ်ကိုမြစ်ချင်းသားမြို့မနောကွင်းမှာပြုလုပ်ခဲ့ပါတယ်။ April 25ရက်နေ့ကပတ်တဆန်ခေါ်မူရတိုက်ဖြတ်ရေးအဖွဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ကျင်းပခဲ့တာပါမူရစေဝါတို့မလို့လားလူငယ်လူထုအားမူရရံမကာကွယ်ကြဆိုတဲ့ပိုစတာတွေကိုကန်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့ပတ်ကျဆန်ရဲ့မြစ်ကျင်းနာမူရစေဝါတိုက်ဖြတ်ရေးကော်မတီအတွင်းရင်မူဆရာအခုန်တန်ကွန်းကပြောပါတယ်ပတ်ကျဆန်အဖွဲ့ဟာ2015-2016အတွင်းမှာပဲ Banking A က4,000 ကျော်ဖြတ်စည်းနိုင်ခဲ့ပြီးမူရသုံးဆွဲသူတွေကိုဖြတ်ပေးခဲ့တာ 9,000 ကျော်ရှိနေပြီလို့လည်းပြောပါတယ
်ကချင်ပြည်နယ်ပမော်ခရိုင်မန်စီမြို့နယ်မှာအစိုးရတပ်မတော်တပ်ခန့်ဤတောင်ယာစိုက်ခင်းတစ်ခုမှာထောင်ထားတဲ့မိုင်းပေါက်ကွဲမှုကြောင့်တောင်ယာလုတ်ကင်နေတဲ့မိသားစုဝင်3ဦးထိမှန်ပြီးကလေးမတအူးသေဆုံးသွားပါတယ်ဧပြီလ19ရက်နေ့မှာဖြစ်ပွားတဲ့ထောင်မိုင်းပေါက်ကွဲမှုကြောင့်မန်စီမြို့ပြင်ဦးလွင်ရက်ကွက်နေဦးဝဖိုင်ပရနန်တော်လေးမီတို့ရဲ့တမီ3ဦးဘုံထိမှန်ပြီးအသက်9နှစ်အရွယ်မှ two tong, poaching be de zombie, do ye a ma pit de, say chow near ye ma jeepan, at then a send any a ye ma sign pan dole, tanya, bimbin tantan, ya she care, lo, ule pitu, ura drega, piovare, bomba quaker near her, so ya dam do chim yan, ta ye a ma, don't de go ta yen, das can he, me that dea canna qua wait, lo, you are dariga, piovare.
ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။23ရာစုပင်လုံနီလာခံဒုတိယအကြိမ်အတွက်ရှမ်ပီနယ်အစိုးရကနေဦးဆောင်ပြီးတော့ရှမ်ပီတောင်ပိုင်းတောင်ကြီးမြို့မှာဒေသလိုက်မြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတရက်ကိုဧပြီလ23ရက်နေ့ယနေ့25ရက်နေ့အထိကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကနေရှမ်ပီနယ်ကတိုင်းသားတွေလိုအပ်နေတဲ့နိုင်ငံရေးအဖြစ်ရလာနိုင်မလား
နစတရာစုပင်လုံနီလာခံအတွက်ဘလို့အထောက်အကူဖြစ်စေမလဲဆိုတာကိုနမဟောင်ကနေစူးစီးတင်ဆက်ထားပါတယ်။ရှမ်ပြည်နယ်မြို့တော်တောင်ကြီးမြို့မြို့တော်ခမ်းမမှာကျင်းပခဲ့တဲ့ရှမ်ပြည်နယ်ရဲ့ဒေသအလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးအင်္ဂါနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့ပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရတီတာညိနိုင်ဦးစီအလို့အမှု က်ဖွင့်ပြုမှာဖြစ်ပါတယ
်တယောက်တည်းသူ400ကျော်အနက်အဖွဲ့စည်းကိုယ်စားလှယ်တွေကစာတမ်းအဆောင်80တင်တွင်ဖတ်ကြားခဲ့ပါတယ်ပင်လုံမြို့ကတက်ကြွလှူရှားသူလူငယ်ဆိုင်ဟောင်စစ်ကတော့ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်မပေးဘဲဒေသအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာရှမ်းတွေအတွက်ပါအခွင့်ရေးမှမရှိဘူးလို့ပြောပါတယ
်ရှမ်းတိုင်းကပါအခွင့်မရတာတွေ့ပြီအနာထောင်ရတဲ့ပုံစံဆိုအချက်ဆိုတော့ပြောစလို့ပေါ့အဖက်စီပေါင်းစုံမပါပါရင်နောက်လာမှလာမယ်27ရက်ဆွေးနွေးလာခါတို့တင်ပြဖို့အတွက်အမြန်လုပ်ရလို့ပဲဒီမှာ
ရှမ်းပြည်နယ်အစိုးရဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကတော့အဲ့ဒီညလာခါမှာတင်သွင်းတဲ့စာတမ်းတွေကိုစုစည်းပြီးနိုင်ငံရေးစီးပွားရေးမြေယာနဲ့တဘာဝတရားစာတမ်းဆိုင်ရာစာတမ်း3000ဖြစ်အောင်စုစည်းပြီးနေပြည်တော်မှာမကြာခင်ကျင်းပမယ်27ရက်စုပင်လုံညလာခံဒုတိယအကြိမ်မှာတင်သွင်းသွားမယ်လို့အခမ်းအနားမှာပြောကြားခဲ့ပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့တောင်ကြီးမြို့နယ်ပါတီအတွင်းရေးမှူးနောင်မြဦးကတက်တုပ်ရိုက်ကျင်းပခဲ့တာဖြစ်တဲ့အတွက်အဲ့ဒီဆွေးနွေးပွဲဟာပြည့်စုံမှုမရှိဘူးလို့ပြောပါတယ်
ဒီကနေ့ရလကတော့ဒီအမြန်မြန်လုပ်ရတဲ့တော့ရလကတော့အရင်ပြည့်စုံမယ်လို့တော့မထင်ဘူးကြိုတင်ပြည့်စုံမှုတစ်ထက်အခြေပေး
တန်းလူရင်းနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရံမှာဒီတစ်ခေါက်အားနည်းမှုတွေရှိနေပေမဲ့နောက်တစ်ကြိမ်အတွက်အတွေ့အကြုံပဲလို့ PNL ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်။ဒါကျွန်တော်တို့ရဲ့ပထမဦးစားပေးတောင်းတော့ကျွန်တော်တို့ဒီတန်းလူရည်လူဖက်ဒရယ်မှုနဲ့ပြည်ထောင်စုကိုထူထောင်နိုင်ဖို့ဒါကတော့အဓိကကျွန်တော်တို့အားလုံးရဲ့ဘုံရည်မှန်းချက်ဖြစ်ပါတယ်။ဒါအမြင့်မားဆုံးဖြစ်ပါတယ်။ပထမအကြိမ်ပေါ့လေစစချင်းလုပ်တဲ့အပေါ်မှာတော့အားနည်းချက်တွေရှိတယ်နောက်အကြိမ်တွေမှာတော့ဒီအားနည်းချက်တွေကိုအတွေ့အကြုံတွေယူပြီးတော့ဒါဆောင်ရွက်ရမှာဖြစ်ပါတယ်
ဒေသအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲများပြည်နယ်အလိုက်တိုင်းဒေသကြီးအလိုက်ကျင်းပပြည်စည်းတကာလလာမယ့်မေလနောက်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပသွားဖို့ရှိနေပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်မှာချင်းပါတီပူပေါင်းရေးနဲ့ပတ်သက်ပြီးတော့ချင်းတိုးတက်ရေးပါတီ CPP ကအချက်9ချက်ပါတဲ့အစုပြုချက်ကိုမကြသေးခင်ကထုတ်ပြန်လိုက်ပါတယ်ချင်းနိုင်ငံရေးပါတီတွေရဲ့ပူပေါင်းရေးလမ်းကြောင်းကဘလို့အခြေအနေရှိနေပါသလဲတပါတီအဖြစ်ပူပေါင်းနိုင်မဲ့အလားအလာရောရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်အတန်တွေတာကြားနေရပြီယနေ့အချိန်ထိလက်သွဲအကောင့်ထယ်ဖို့မှုရှိမလားသေးတဲ့ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပူပေါင်းရေးခြေလှမ်းဟာအချိန်မစွဲသေးတော့ပဲအစောတလင်အကောင့်ထယ်ဖို့သိမ့်ပြီးလို့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌပူထန်နုကကပြောပါတယ်
ပြည်သူကြီးကပူပေါင်းမဲ့ဆိုတဲ့အတန်ကကြားတာကြားပြီကျွန်တော်တို့ပေါင်းမဲ့ပေါင်းမဲ့သာခေါင်းဆောင်ပိုင်းကပြောနေတယ်လက်တွေ့တဲ့ဘာမှတိတိကျကျဘယ်တော့ပေါင်းမလဲရှူတာလဲမသိရဒီကဖြစ်မြန်မြန်ကျွန်တော်တို့သွားချင်တယ်ပေါင်းမဲ့အတူတူအခုကလေးကမြို့နယ်တိတိမှခြေကုပ်ယူလို့ရအောင်ကျွန်တော်တို့ပြင်ဖက်ကွက်ထင်တီးလို့မရဘူးတပါတီအနေနဲ့ကျွန်တော်တို့မြို့နယ်အတိတ်ကိုလှည့်လေပြီးတော့စီယုံကြီးဆလို့အမျိုးသားကြီးလည်းနှူးကြမှုရှိလာအောင်သူတပေါ်နဲ့အမြန်ဆုံးအကောင့်ထက်ပေါ်ရှိခြင်းနဲ့ဆန္ဒနဲ့သူတို့တင်ပြရချင်းဖြစ်တယ်
။ချင်းတိုးတက်ရေးပါတီဟာပြီးခဲ့တဲ့မလ30ရက်နေ့ကတတိယကြိမ်မြောက်ပါတီညီလာခံကျင်းပခဲ့ပြီးချင်းပါတီများပူးပေါင်းရေးဆိုင်ရာအစုပြုတဲ့အချက်9ချက်ကိုစုံပြခဲ့ကြတာပါ။ ချင်းမျိုးရာကိုစားပြုအနေနဲ့ဖွဲ့စည်းထားတဲ့ချင်းတူတက်ရေးပါတီ၊ချင်းမျိုးရာဒီမိုကရက်တစ်ပါတီ၊ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ဟာတဘာတီစည်းအနေနဲ့ပူးပေါင်းဖို့လွန်ခဲ့တဲ့နှစ်နှစ်ကလေးကစတင်လှုပ်ဆောင်ခဲ့ကြပြီးမြန်မာနိုင်ငံတိပူးပေါင်းရေးခြေလှမ်းတွေဟာရှေ့မတိုးနိုင်ပဲဖြစ်နေခဲ့တာပါ။အခုလိုပူးပေါင်းရေးခြေလှမ်းရှေ့မတိုးနိုင်တာဟာပါတီအသီးသီးမှပူးပေါင်းချင်သူတွေနဲ့မပူးပေါင်းချင်တဲ့လူတွေရှိနေတာဖြစ်တယ်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့အထွေထွေသွေးရင်းမှုဆလိုင်းကျဲဦးဖိထောင်ကပြောပါတယ်
။ပါတီအသီးသီးထဲမှာမပေါင်းချင်တဲ့သူတွေကတော့အနည်းနဲ့များတော့ရှိနေတာပဲလေ။ဆိုတော့အဲ့ဒီဟာရဲ့တရက်ကလည်းရှိနေတာပေါ့။ဒါကတော့ပါတီအားလုံးမှာရှိနေတာပါပဲ။မပေါင်းချင်တဲ့သူဒါမှမဟုတ်လက်ရှိရှိဆိုအနေထားကိုကျင့်နေတဲ့လက်ခံတဲ့သူတွေပျော်မွေ့နေတဲ့သူတွေကတော့ရှိနေတာပဲလေ။အဲ့ဒီဟာရဲ့အဟံအတားကတော့အနည်းနဲ့များတော့ဒီလိုကြုံနေရတာပါပဲ။
ချင်းဒီမိုကရေစီဖွဲ့ချုပ် CRD ပါတီအထွေထွေသွေးရင်းမှုစလိုင်း PP ကတော့ချင်းပါတီပူပေါင်းရေးဟာသဘောတူထားပြီးဖြစ်တာကြောင့်ပါတီညီလာခံဆုံးဖြတ်ချက်အတိုင်းလှုပ်ဆောင်သွားမယ်လို့ပြောပါတယ
်။သူ CEC အနေနဲ့ချင်းပါတီပူပေါင်းရေးဟာသဘောတူပြီးသားဖြစ်တယ်။နံပါတ်1အဲ့ဒါကိုကျွန်တော်တို့ပါတီညီလာခံမှာပြန်ချပြပါမယ်။အဲ့တော့ပါတီညီလာခံဆုံးဖြတ်ချက်ဟာနောက်ဆုံးအတိဖြစ်တယ်။
အခုလက်ရှိမှာတော့ချင်းမြီခံပါတီကြီး၃ခုနဲ့မြို့နယ်စုကိုအခြေခံပြီးဖွဲ့စည်းထားတဲ့ပါတီငယ်9ခုကရှိနေပြီးရွေးကောက်ပွဲတုန်းကရှုံးနေခဲ့ကြတာလည်းပါတီတစ်ခုတည်းနဲ့မရတည်နိုင်ခဲ့တာကြောင့်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ချင်းပါတီတွေလာမဲ့2020ရွေးကောက်ပွဲမတိုင်ခင်တပါတီဖြစ်ပူးပေါင်းနိုင်ကြမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြို့ရဲ့စေဝါကင်းစင်စေဖို့ကချင်ပြည်နယ်ကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်နေခဲ့ကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေရနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။